ရွေးကောက်ပွဲမှာမက်နေရများစုအနိုင်ရထားတဲ့အနယ်ဒီပါတီကဖွဲ့စည်းထားတဲ့အစိုးရတည်တက်လာရင်မြန်မာနိုင်ငံမှာကြုံနေရတဲ့တိုင်းနာရေလူခွင့်ရေးနဲ့လူမှုစီးပွားရေးပြဿနာတွေကိုဘယ်လိုနီးလန်းတွေနဲ့ကင်တွယ်မလဲနိုင်ငံခြားရေးရမှာရောဘယ်လိုအပြောင်းအလဲရှိလာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဝါရှင်တန်ဒီစီမြို့တော်မှာမနေ့ကကျင်းပပြုလုပ်ခဲ့တဲ့ဆွေးနွေးပွဲမှာနယ်ပယ်တည်
Washington DC မြို့က Brookings Institute မှာကျင်းပပြုလုပ်ခဲ့တဲ့မြန်မာရေးဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမန်ဟောင်း Priscilla Club မြန်မာရေးလှုပ်ရှားသူဦးအောင်တင်မြန်မာရေးသုံးသပ်သူနိုင်ငံတကာရေးအပညာရှင် Reno Agritaru နဲ့စီးပွားရေးပညာရှင် Les Raphael တို့ကဦးဆောင်ပြီးဆွေးနွေးခဲ့ကြတာပါတိုင်းရင်းသားအရေးမှာ NLD အစိုးရဟာယာနှုံးပြေမအောင်မြင်သေးတဲ့လက်ရှိအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လုပ်ရမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပဲတွဲဆုံဆွေးနွေးတဲ့နည်းလမ်းအပြင်အခြားတိုင်းရင်းသားပါတီတွေနဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေကိုပါပါဝင်နိုင်အောင်လုပ်လိမ့်မယ်လို့ Priscilla Club ကတုံ့တက်ခဲ့ပါတယ
် I think there's been too much emphasis on the armed groups and that it has led to a splintering of the political group
လက်ရှိမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအများအများရှိနေတယ်လို့အဖွဲ့ငယ်တွေလည်းထပ်ပြီးတော့ကွဲထွက်နေတာတွေ့ရပါတယ်။သူတို့ရဲ့နိုင်ငံရေးရာတရားဝင်ဖြစ်မှုကိုတိုင်းရင်းသားပါတီတွေနဲ့မြင့်တင်ရမှာပါ။တိုင်းရင်းသားပါတီတွေရဲ့အရေးပါမှုကိုရွေးကောက်ပွဲမှာမြင်ခဲ့ရပြီးပါပြီ။ကျမအမြင်ကတော့ငြင်းငြင်းရေးရအောင်ဘယ်လိုပုံစံနဲ့လုပ်မလဲဆိုတာထက်ဒီလုပ်ငန်းစဉ်ကိုအနှောက်ယှက်ပေးမဲ့ခြိမ်းခြောက်မှုတွေကိုအထူးသဖြင့်ဝါနဲ့ကိုကန့်တို့လိုအဖွဲ့တွေဟာတရုတ်ရဲ့ဆွတ်ဖက်မှုနဲ့ရှမ်းပြည်နယ်ကနေခွဲထွက်ပြီးတော့တခြားပြည်နယ်တောင်းဖို့ကြိုးပမ်းမှုဟာ NLD ဥဆောင်မဲ့အစိုးရတဲ့အတွက်မြန်မာစစ်တပ်နဲ့တိုင်းရင်းသားအဖွဲ့တွေကြားငြိမ်းချမ်းရေးသဘောတူညီချက်ရအောင်ညှိနှိုင်းတဲ့နေရာမှာကြီးမားတဲ့အနှောက်အယှက်ဖြစ်စေပါတယ
်မြန်မာနိုင်ငံမှာဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေရဲ့ပြဿနာကို NLD အစိုးရကဘယ်လိုဖြေရှင်းမလဲဆိုတာနဲ့ပတ်သက်ပြီးဦးအောင်တင်ကတိုင်းရင်းသားအဖြစ်လက်ခံရင်းနဲ့နိုင်ငံသားဖြစ်ခွင့်ပြုရေးနှစ်ပိုင်းရှိတဲ့အနက် NLD အစိုးရဟာဒုတိယအချက်ကိုလက်ခံကောင်းလက်ခံနိုင်ပေမဲ့နိုင်ငံတကာကတောင်းဆိုတဲ့အတိုင်းလုပ်ပေးမဲ့အခြေအနေတော့မရှိဘူးလို့ပြောပါတယ်။လာမယ့်နှစ်မတ်လမှာအသစ်ပြန်လည်စတင်မယ်။တွတ်တော်မှာ NLD ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေရဲ့အပြိုင်မှုဟာအဓိကအချက်ဖြစ်လာမယ့်အပြင်ဒီလိုအခြေအနေမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အခက်အခဲဟာအရေးပါလာမယ်လို့ Reno Agritaru ကပြောပါတယ်။
The new MPs and the new government, of course, will have a chance to do these challenges after the election.
မနေ့ကအများစုနိုင်ရနိုင်အောင်မဲပေးခဲ့ကြတဲ့ပြည်သူတွေမှာကြီးမားတဲ့မျှော်လင့်ချက်တွေရှိနေမှာဖြစ်တဲ့အတွက်အသစ်ဖွဲ့စည်းတဲ့အစိုးရအသစ်အနေနဲ့လွှတ်တော်မှာများပြားလာတဲ့လှုပ်ဆောင်စရာတွေရှိနေမှာပါ NLD အနေနဲ့ရှိနေတဲ့အထက်ကဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ပြီးလွတ်လပ်မှုကိုမြှင့်တင်ပေးတဲ့ဥပဒေတွေနဲ့အစအထိုးဆက်တင်လှုပ်ဆောင်ရပါလိမ့်မယ်တချို့သောကျိုးပန်းချက်တွေဟာစစ်တပ်ကူစေတွေကသူတို့ရဲ့ကာကွယ်ရေးလှုပ်ဆောင်ချက်တွေကိုထိခိုက်နိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ကန့်ကွက်တာကြုံရပါလိမ့်မယ်။အဲ့လိုအခြေအနေမှာအဆုံးဖြတ်ပေးမဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အခန့်ကဏ္ဍကအရေးပါလာမှာဖြစ်ပါတယ်
။ဒါ့အပြင် NLD ဦးဆောင်တဲ့အစိုးရတဲ့တာဝန်ယူပြီးတဲ့နောက်2020ပြည့်နှစ်ရောက်တဲ့အချိန်မှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဘယ်လိုပြောင်းလဲသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းစီးပွားရေးပညာရှင် Les Raphael ကခုလိုတုံ့တက်ပြောပြခဲ့ပါတယ
်။ First,Will
NLD
enter right away into a constitutional process?
NLD party အနေနဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးရဆက်စပ်ညှိနှိုင်းမှုတွေအောင်မြင်ပြီးရွေးကောက်ပွဲမဲဆွယ်စဉ်ကကတိတွေအတိုင်းလှုပ်ပေးနိုင်ခဲ့တဲ့ဆိုပါစို့မြန်မာနိုင်ငံရဲ့စီးပွားရေးဟာအရင်အတိုင်းပဲအစိုးရထိန်းချုပ်မှုမကင်းတဲ့ရောရှက်ထားတဲ့ပုံစံနဲ့ပဲဆက်ရှိနေပါမယ်။နိုင်ငံသားချင်းနှိမ့်ယုံနယ်မှုကနေငွေကြေးအမြောက်များဝင်လာမယ်။မိုဘိုင်းဖုန်းသုံးစွဲမှုတိုးလာမယ်။ဒါပေမဲ့လျှက်စစ်တအားတိုးပြီးသုံးနိုင်ဖို့အခက်အခဲဖြစ်လာမယ်။ငင်းပေါင်းမှုတွေကိုထိထိရောက်ရောက်ဖြေရှင်းပေးနိုင်မဲ့တရားစီရင်စနစ်လို institution တွေဆက်ပြီးလုပ်နေသေးဖြစ်လိမ့်မယ်။အိန္ဒိယထိုင်းနိုင်ငံတို့အခြေအနေမျိုးထက်ဘင်္ဂလားဒေ့ရှ်လိုရုံးကန်နေရာတဲ့အခြေအနေမျိုးမှပဲရှိနေလိမ့်မယ
်။ဒါ့အပြင် NLD ပါတီအနေနဲ့လွှတ်တော်မှာအရေးတကြီးဆွေးနွေးညှင်းခုံရမှာကတော့ဝန်ကြီးဌာနတွေအတွက်ဘတ်ဂျက်သတ်မှတ်တဲ့ကိစ္စရှိပြီးသားနိုင်ငံသားဥပဒေနဲ့အသစ်ပြဋ္ဌာန်းလိုက်တဲ့မျိုးစောင်ဥပဒေလိုအငင်းပွားဝယ်ဥပဒေတွေကိုဘလိုကင်တွယ်ဆုံးဖြတ်မလဲဆိုတာတွေပဲဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်နဲ့ပြည်내တိုင်းဒေသကြီးလွှတ်တော်တွေကြားအာဏာခွဲဝေမှုကိစ္စကလည်း NLD ပါတီအနေနဲ့ဆုံးဖြတ်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့ပညာရှင်တွေကသုံးသပ်ပြောကြားခဲ့ကြပါတယ်။